Republican Party တွင်အချို့ရွေးကောက်ပွဲတွေမှာသမရလောင်းနေရာဝင်အရွေးခံခဲ့တဲ့ Nikki Haley နဲ့နိုင်ငံသားရေးဝန်ကြီးဟောင် Mike Pompeo တို့ကိုလာမဲ့သူ့အစိုးရအဖွဲ့မှပါဖို့ကမ်းလှမ်းမှာမဟုတ်ကြောင်းရွေးကောက်ခံသမရ Donald Trump ကစနေနေ့ကပြောလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာ American သံမဟောင် Nikki Haley နဲ့နိုင်ငံသားရေးဝန်ကြီးဟောင် Mike Pompeo တို့ကိုလာမဲ့ Trump အစိုးရအဖွဲ့မှပါဝင်ဖို့ဖိတ်ခေါ်မှာမဟုတ်ပါဘူး။ကျွန်တော်အနေနဲ့အရင်သူတို့နဲ့အလို့တူလုတ်ခဲ့ရတာကိုသဘောကျပြီးအတိအမှတ်ပြုသလိုတိုင်းပြည်အတွက်သူတို့လုတ်ခဲ့တာတွေကိုလည်းကျေးဇူးတင်ကြောင်းပြောကြားလိုတယ်လို့လူမှုကွန်ရက်ကနေသမ္မတရွေးကောက်ခံသမ္မတထရမ့်ကကြေညာပါတယ်။ဇန်နဝါရီ20ရက်မှာသမ္မတအဖြစ်ကျန်းသက်စာကျင်းဆိုပွဲမတိုင်ခင်မှာအစိုးရအဖွဲ့မှပါလာနိုင်ခြင်းရှိတဲ့သူတွေနဲ့တွေ့ဆုံနေပြီးတော့တွေ့ဆုံသူတွေထဲမှာအမေရိကန်ဗနာရေးဝန်ကြီးနေရာအတွက်ယင်းနီးမြုပ်နှံမှုတွေလုပ်ငန်းတွေမှာထင်ရှားတဲ့ Scott Benson နဲ့တွေ့ခဲ့တယ်လို့ Writer သတင်းကတောက်ကြနေမှာပြောပါရယ်ပထမတစ်ကြိမ် Trump အစိုးရလက်ထက်မှာကုလသမဂ္ဂဆိုင်ရာအမေရိကန်အသံမှဖြစ်ခဲ့တဲ့ Haley ဟာပြီးခဲ့တဲ့ပါတီတွဲအကြိုရွေးကောက်ပွဲတွေတုန်းကပြိုင်ဘက်ဖြစ်ခဲ့တဲ့ Trump ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပြီးနောက်ပိုင်းကျမှတရားဝင်ထောက်ခံခဲ့သူဖြစ်ပါရယ် Trump အစိုးရလက်ထက်မှာပဲအမေရိကန်ဗဟိုထောက်လိုင်း Agency CIA အကြီးအကဲတာဝန်ယူခဲ့ဘူးသူ Pompeo ကတော့ကာကွယ်ရေးဝန်ကြီးဖြစ်လာနိုင်တယ်လို့တချို့သတင်းမီဒီယာတွေကဖော်ပြနေပေမဲ့သူ့ဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးသူဟာ Republican Party သမ္မတလောင်းဖြစ်နိုင်တယ်လို့ခန့်မှန်းခဲ့ကြဘူးပေမဲ့2023 April မှာသူဝင်ပြိုင်မှာမဟုတ်ကြောင်းတရားဝင်ကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ